အမေရိကန်သမ္မတဘရက်အိုဘားမားဟာဒီနေ့ခရီးနိုင်ငံမှာရောက်ရှိနေပြီးတော့နောက်ထပ်မဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလည်းမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့နဲ့ပတ်သက်လို့အမေရိကန်ရဲ့ရည်တည်ချက်ဆက်လက်ခိုင်မာနေမယ်ဆိုတာကိုဥရောပနိုင်ငံတွေကိုအမခံနိုင်ဖို့ကြိုးစားနေပါတယ်။အမေရိကန်ပြည်ထောင်စုကနေမထွက်ခွာခင်ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဆုံချိန်မစ္စတာထရမ့်ကသူ့လက်ထက်မှာအမေရိကန်ရဲ့အရေးပါတဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားရှိသွားမှာဖြစ်တယ်ဆိုတာသူကိုပြောခဲ့တဲ့အကြောင်းသမ္မတဥဘာမားကပြောပါတယ်။သမ္မတတတမကုံငင်နောက်ဆုံးချိန်နိုင်ငံရက်ချခီးစီရဲ့ပထမဆုံးခီးတစ်ထောက်အဖြစ်နဲ့ဂရိနိုင်ငံကိုသမ္မတဥဘာမားရောက်နေတာပါ။ဂရိဝန်ကြီးချုပ် LSC Cyprus အပါအဝင်ဂရိခေါင်းဆောင်တွေနဲ့ဒီကနေ့မှာတွေ့ဆုံပါတယ်။ဂရိနိုင်ငံအပြင်ဂျာမနီနဲ့ပြည်ထောင်နိုင်ငံတွေကိုပါသွားရောက်မဲ့သမ္မတဥဘာမားရဲ့ခီးစဉ်တစ်ချောင်းမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်လို့အဓိကအကြောင်းအရာတစ်ရပ်အဖြစ်နဲ့ဆွေးနွေးနိုင်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဘယ်ရုတ်ကပြောထားပါတယ်။ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကဆွေးနွေးပွဲတစ်ရပ်ကိုအရှင်ဖြစ်နဲ့လက်ခံကျင်းပပေးမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတော့ဗြိတိန်ပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။နောက်ကြနေ့ကျင်းပမယ်အဲ့ဒီဆွေးနွေးပွဲမှာအာရစ်သွေးကြွချေမုံရေးရွှေပြောင်းဒုက္ခတဲ့အရေးယူကရိန်းပြည်ပခါနဲ့ဒီပြီးခဲ့တဲ့သတင်းပတ်တဲ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းတွေကိုဆွေးနွေးကြလိမ့်မယ်လို့ယူဆပါရရှင်။